ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပထမဆုံးအကြိမ်တွေ့ဆုံရမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာရုရှားနိုင်ငံအရှေ့ဆွန်ပိုင်းကနယ်နိမိတ်ထဲကိုရောက်ရှိလာပါပြီ။ဒီချီးစင်ဟာရုရှားနိုင်ငံနဲ့နီးကပ်စွာဆက်ဆံရေးအတွက်ကနဦးခြေလှမ်းတရားဖြစ်တယ်လို့ကောင်ဆောင်ကင်ကပြောပါရယ်။ဗလာဒီဗော့စတော့ခ်စစ်တမ်းမြို့ကိုဒီနေ့ရောက်ရှိလာတဲ့ကောင်ဆောင်ကင်တို့ပြုံပြုံရှင်ရှင်တွေ့ရပြီးတော့သူ့ကိုရုရှားတာဝန်ရှိသူတွေကစစ်တီဝိုင်းနဲ့ကြိုဆိုခဲ့ပါရယ်။ကောင်ဆောင်ကင်ဟာလက်နက်အပြည့်တပ်ဆင်ထားတဲ့သူ့ရဲ့အစင်းရောင်မြေထားနဲ့ဗလာဒီဗော့စတော့ခ်မြို့မှာခီးတထောင်နာဖို့ရောက်ရှိလာတာပါ။ကစံနေဇာမျိုးမှာအရင်ဆုံးဝင်လာတဲ့အချိန်မှာတော့ဒါဟာသူ့ရဲ့နောက်ဆုံးရုရှားခီးစဉ်ဖြစ်မှာမဟုတ်သလိုပဲမြောက်ကိုရီးယားနဲ့ရုရှားဆက်ဆံရေးတိုးမြှင့်ဖို့ပထမဆုံးခြေလှမ်းတရားဖြစ်တယ်လို့ကောင်ဆောင်ကင်းကပြောဆိုတဲ့အကြောင်းရုရှားဒေသတွင်တာဝန်ရှိသူတွေကပြောပါတယ်မနက်ခင်းကြာတာပြည်နယ်မှာသမ္မတဗလာဒီမီယာပူတင်ရဲ့ကောင်ဆောင်ကင်းတို့တွေ့ဆုံတဲ့အခါစီးပွားရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးလိမ့်မယ်လို့ခန့်မှန်းပါတယ်အထူးသဖြင့်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒိုနယ်ထရမ့်နဲ့ကင်းတို့ရဲ့ဆွေးနွေးပွဲပြတ်ပြားသွားပြီးတဲ့နောက်မြောက်ကိုရီးယားပေါ်နိုင်ငံတကာကချက်ပြီးချမှတ်ထားတဲ့တိုင်းဒါအရေးယူမှုတွေဖြေလျှော်နိုင်ရေးဆွေးနွေးမယ်လို့လည်းယူဆနေတာပါရုရှားစီးပင်းဟာကမ္ဘာတိုင်ကောင်းဆောင်တို့နဲ့တွေ့ဆုံတဲ့ကောင်းဆောင်ကင်းနဲ့နောက်ကြဆုံးဆွေးနွေးပွဲတရားလည်းဖြစ်ပါတယ်